ဝင်းတွေခင်ဗျာစက်တင်ဘာလ30ရက်နေ့တုန်းကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့ကျွန်တော်တို့အစိုးရရဲ့ကိုယ်စားလှယ်အလုတ္တမလူမှုဝန်ထမ်းတည်ဆဲရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဦးအောင်ကြည်တို့ရဲ့12ချိန်မြောက်ဒီအစိုးရလက်ထက်မှာဆိုရင်တော့3ချိန်မြောက်တွေးဆုံဆွေးနွေးပွဲမှာအချက်4ချက်ကိုဆွေးနွေးခဲ့ကြတယ်လို့နှစ်ဦးလုံးကနေပြီးတော့တို့ဆွေးနွေးမှုပြီးတဲ့အချိန်လောက်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်အဲ့ဒီအထက်မှာပါတဲ့ဒီဒုတိယအချက်ဖြစ်တဲ့အေယာဝတီမြေကျောင်းထိန်းသိမ်းရေးကိုပူးပေါင်းဆောင်ရွက်ရေးကိစ္စဆိုတာပါပါတယ်အဲ့တော့အဲ့ဒီကိစ္စကို NLD နဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်မှတ်မိတာကဥဝင်းထိန်သည1988လူမှုအုံကြွားမှုကြီးမဖြစ်ပေါ်ခင်တော့ဒီနိုင်ငံခြားကုမ္ပဏီတွေရဲ့ဌာနေကိုယ်စားလှယ်လုပ်ငန်းကိုဆောင်ရွက်တဲ့အချိန်မှာနယ်သာလန်ကုမ္ပဏီအတွက်လုပ်ခဲ့ဘူးတယ်လို့ကျွန်တော်တို့သိရှိထားပါတယ်အဲ့တော့ဥဝင်းထိန်ရဲ့အဲ့ဒီတုန်းကအတွေ့အကြုံပေါ့နော် background story လေးကျွန်တော်တို့သိကြပါခင်ဗျာ
နယ်သာလန်နိုင်ငံကတော့ကဘာတီဗီသားပါဘာနဲ့ပတ်သက်လို့တီဗီသားတယ်ဆိုလို့ရှိရင်ဒီသူတို့နိုင်ငံကပင်လယ်ရေမြင့်နှစ်ပြင်အောက်မှာတောင်မှနှစ်ပေသုံးပေတချို့ရှစ်ပေဆယ်ပေလောက်ထိနေတဲ့နေရာတွေရှိတဲ့ခါကျတော့အဲပင်လယ်ရေကြောင်းနဲ့ပတ်သက်ပြီးတော့သူတို့ပြည်တွင်းမှာဘေးကင်းရန်ကင်းနေနေအောင်သူတို့တောက်လျှောက်လုပ်ခဲ့ရတယ်ဆိုတော့သူတို့ဒီရေကြောင်းနဲ့ပတ်သက်လို့ဆယ်မြောင်းနဲ့ပတ်သက်လို့အဲ့ဒါကအရန်ကျွမ်းကျင်တယ်အဲသူတို့ကနေပြီးတော့မှဒီကျွန်တော်နဲ့လုပ်နေတဲ့နယ်သာလန်ကုမ္ပဏီတချို့အဆင့်ဆက်သွယ်ပြီးတော့ရောက်လာတဲ့အခါမှာဒီဗမာပြည်ကလည်းဆယ်မြောင်းဥပဒေဌာနပေါ့ဆိုတော့သူတို့လာတဲ့အတ္တိကအကြောင်းရင်းကတော့ဒီကြောက်ဆယ်ဘက်မှာရှိတဲ့ကုမဲမြေသားတရဦးစရှိတဲ့နေရာရဲ့နောက်တစ်ခုကရှိုးဘက်ကခင်ဦးရေဦးဘက်ကစရှိတဲ့နေရာတွေကကပတီဖလိုကန်နယ်တွေပေါ့ယူဘာမှမသုံးမဲ့စက္ကရိယာမသုံးမဲ့ねမြေအမြင့်အနှိမ့်ကိုမူတည်မှစောက်ထားတဲ့သဘာဝတူမြောင်းနေအဲ့တူမြောင်းနေကလည်းဟိုရှေးပြင်လက်ထက်တွေကစောက်ခဲ့တာတွေနောက်ရေဦးခင်ဦးဘက်ကဆိုလို့ရှိရင်တော့အင်္ဂလိပ်ဆိုတာလက်ထက်ကစောက်ခဲ့တဲ့တူမြောင်းနေပေါ့အဲ့တူမြောင်းနေကိုလေ့လာတာရဲ့နောက်ပြီးတော့လေ့လာပြီးမှပြန်ပြီးတော့မှအခြေအနေတိုးတက်အောင်လုပ်ဖို့ဆိုပြီးတော့လာကြတာပါသူတို့ကုမ္ပဏီနဲ့အဲ့ဒီဆယ်မြောင်းဥပဒေဌာနဘက်က85-86လောက်မှာနှစ်နှစ်လောက်သူတို့လုပ်လက်ပါတယ်နောက်တစ်ခုကတစ်ဆယ်လက်ပြောရမယ်ဆိုရင်တော့ဒီ AI နဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုတော့အကြောင်းအရာကိုကြားရတော့ကျွန်တော်ကတော့ scope of the project ပေါ့ဒီ AI ကြီးတစ်ခုလုံးကိုဟုတ်ထိတ်ကနေပြီးတော့အောက်ကမြို့ဝကျွန်းပေါ်ထိဘယ်လိုနေရာမျိုးမှာဘာတွေလုပ်တင်လဲဆိုတာကို priority ပထမအရင်ယူရမယ်ဒါမဲ့တစ်ခုတော့ရှိတာပေါ့ဝေးကြီးကတော့မတန်ကုန်ကုန်ကြလိမ့်မယ်အဲ့ဒီချက်ကတက်စဉ်းစားရရှိတယ်ဒီကွင်းကတော့ဒီ Netherlands ကုမ္ပဏီရဲ့လုပ်တဲ့ဒီ gravity flow တူးမြောင်းနေနဲ့ပတ်သက်တဲ့အဟာနဲ့ဆိုင်တော့ AR မြစ်ကအမလီအစားပေါင်းထောင်ပေါင်းချီပြီးတော့ကြီးမားတာပေါ့ AR မြစ်လုပ်ငန်းဆိုလို့ရှိရင်
အဲ့တော့ကျွန်တော်တို့သိရှိထားတာကပို့ဆောင်ရေးဝန်ကြီးဌာနအောက်မှာရေချောင်းတိုင်းတားရေးပေါ့ hydro survey ဌာနရှိပါတယ်အဲ့လိုပဲညွှန်ချုပ်တယောက်ဦးစီးတဲ့ဌာနနောက်တစ်ခါတပ်မတော်ရေးမှာလည်း hydro survey တပ်ဆိုတာတပ်ရင်းကြီးတစ်ခုလိုမျိုးရှိပါတယ်ပင်မတိုင်းတိုင်တက်ဆိုတော့အဲ့ဒီတက်ရယ်ခုနကတော့ဒီပို့ဆောင်ဝင်ကြီးဌာနအောက်ကရေချောင်းတိုင်းတိုင်ဌာနသူတို့လုပ်ရတဲ့ဒီအလုပ်တွေပေါ့နော်မြေချောင်းတိုင်းတာမြေချောင်းတိုင်းတာရဲ့ဟာခုနကလိုဘယ်နှမှာတောင်တွေကထွန်းလာတဲ့အထက်ဖက်မှာဆိုလို့ရှိရင်ဒီကျွန်းလုံးဖောင်လုံးတွေကညှောလာတဲ့ကျွန်းလုံးတွေတစ်လုံးတွေကတောင်ထဲမှာဝင်ထိုးဆိုင်သွားပြီးတော့မှငုတ်လိုမျိုးတခါလဲဖြစ်နေတာပေါ့နော်အဲ့ဒါမျိုးဒီကိုသူတို့ရှင်းလင်းရတယ်အဲ့တော့ဥဝင်းထိန်နဲ့ရောဒီဗီရှင်းဘလို့ရှိလဲခုနကပြောသူပေါ့နော်ဒီအစမတန်များစွာကုန်မယ်ဆိုတာငွေကြေးဘိုင်းပေါ့ဒါပေမဲ့ဥဝင်းထိန်ရဲ့အတွေ့အကြုံရဒီတကွက်လောက်ဖြစ်ဖြစ်ကျွန်တော်တို့ပြောပြပါလားခင်ဗျာ
ဖြစ်တင်လာတော့ ARM ကြီးကတော့ဘာဘီရဲ့အသက်သွေးကြောလေတနိုင်ငံလုံးရဲ့အရေးပါတဲ့မြေကြီးတစ်ခုပေါ့နောက်တစ်ခုကဟိုတနေ့ကတော့နိုင်ငံတော်သမ္မတဦးသိန်းစိန်ကြီးညာထားတယ်လို့ပေါ့မြစ်အညာမှာဆယ်ရီစောက်မယ်အဲ့ဒီဆယ်ရီစောက်မယ်ဆိုရှင်သူတို့လည်းဒီတိုင်းပြည်သားတွေရဲ့ဆန္ဒကိုမလွန်စားနိုင်လို့အခုဒီဥစ္စာဖြစ်တာကိုကျွန်တော်ကငိုရေကအဲ့ဒီနေရာတွေသေချာရောက်မှုတဲ့ခါကျတော့အမတန်စိုးရိမ်နေဘယ်လိုစိုးရိမ်လဲဆိုလို့ရှိရင်ဥမာသူတို့လုပ်မဲ့ဆယ်တခုဟာစင်ကာပူနိုင်ငံလောက်ကိုဧရိယာကျယ်ပြန့်မယ်ဆိုတော့အဲ့ဒီကျယ်ပြန့်တဲ့ဆယ်ကြီးရဲ့ရေရဲ့တူတွေဟာအမတန်ကိုအလေးချိန်မရတယ်အဲ့တော့အဲ့လေးချိန်တန်မရတဲ့ရေတွေရှိတဲ့ဆယ်ကြီးကိုတစုံတစ်ခုတော့အကြောင်းကြောင့်ပြုံးနေပွင့်သွားမယ်ဆိုတော့အဲ့ဒီရေတူးကြီးဟာအောက်ခြေမှာရှိတဲ့မြို့တွေရွာတွေအတွက်ကတကယ်ကိုပါခေါ်မယ် WMD လို့ခေါ်ရမယ် Weapons of Mass Destruction လို့ဟာမျိုးတော့ဖြစ်နိုင်တယ်လို့ကျွန်တော်မိတ်ဆွေတို့နဲ့ဆွေးနွေးဘူးတယ်သူရတဲ့သဘောတူတယ်အဲ့တော့အခုအဲ့ဒီနေရာမှာမလုပ်တော့ဘူးဆိုလို့ရှိရင်တော့ဒီမြောင်းထင်းသိမ်းကိုဦးစားပေးလို့ရမယ်သဘောရှိတာပေါ့ဒီဆက်ပလုပ်တော့ဆိုရင်မြောင်းထင်းသိမ်းကိုဦးစားပေးလို့မယ်ဆိုရင်တော့ဒါလည်းခုနခင်ဗျားပြောတဲ့ဒီတမရော်ကြီးကကြားချင်းတဲ့ပညာရှင်တွေနောက်ပြီးပို့ဆောင်ရေးဌာနအောက်မှာရှိတဲ့ဒီရောင်းထင်းသိမ်းပညာရှင်တွေဒီပညာရှင်တဲမှာတော်တော်များများနိုင်ငံခြားမှာလေ့လာဆီးပွားမှပြန်လာတဲ့ပညာရှင်တွေရှိပါတယ်အဲ့တော့အဲ့ဒီပညာရှင်တွေပေါင်းပြီးတော့မှလောက်ရမှာကျွန်တော်ကတော့ခုအဲ့ဒီလုပ်ငန်းရည်နဲ့ကင်းကွာ20ကျော်ပြီလေ
ဟုတ်ကဲ့ဒါပေမဲ့ NLD နဲ့ပူးပေါင်းဆောင်ရွက်ချင်ပါတယ်ဆိုတော့ကျွန်တော် NLD ဒုတိယဥက္ကဋ္ဌဦးတင်ဦးကိုမေးကြည့်တဲ့အခါမှာတော့ဒီ ဒေါအောင်ဆန်းစုကြည်အားကိုယူကျင်တာပေါ့နော်ခုနဦးဝင်းထိန်ပြောတဲ့ကမ္ဘာဘဏ်တို့ဒီ IMF တို့ကငွေကြေးအများကြီးထည့်ဝင်စိုက်ဝင်ရမယ်ဟိုက်ဒရိုဆာဗေး project ကြီးမျိုးဖြစ်နေတဲ့အခါကျတော့အဲ့တော့ဒီ NLD နဲ့ပူးပေါင်းဆောင်ရွက်ခြင်းဆိုတာဒီလိုကိစ္စလားဒါမှမဟုတ်ဒီဘာလို့ဆိုလို့လဲဆိုတာတော့ဦးဝင်းထိန်တို့ကတော့ခံမှန်းလို့ရမယ်ထင်ပါတယ် man on the spot ဖြစ်နေတဲ့အတွက်ကြောင့်အဲ့တော့ပူးပေါင်းဆောင်ရွက်ခြင်းနဲ့ဟာခုနဦးတင်ဦးပြောသလိုငွေကြေးနိုင်ငံခြားဒေါ်အောင်ဆန်းစုကြည်ရဲ့မျက်နှာနဲ့ရဖို့တက်တက်ပဲလားတခြားဘာများရှိဦးမယ်လို့ထင်ပါလဲခင်ဗျာဒီ AOD မြေကျောင်းထိန်းသိမ်းရေးမှာ
ဒါနဲ့ပတ်သက်လို့ကျွန်တော်အချက်နှစ်ချက်သုံးချက်တော့ပြောချင်ပါတယ
်ဟုတ်ကဲ့
အခု AOD မြေကျောင်းထိန်းသိမ်းနဲ့ပတ်သက်လို့နိုင်ငံတော်ဆိုကနေပြီးတော့ NLD နဲ့ဒေါ်အောင်ဆန်းစုကြည်နဲ့ပူးပေါင်းဆောင်ရွက်ခြင်းနဲ့ဆိုတဲ့ဆန္ဒကတော့ဒါမှန်ကျိုးဆိုတတ်တဲ့အချက်ပေါ့ဘာကြောင့်လဲဆိုလို့ရှိရင်ဒေါ်ဆန်းစုကြည်အပေါ်မှာပြည်သူလူထုကအကူယုံကြည်တဲ့အချက်ကိုအစိုးရအတိမတ်ပြတဲ့အနေနဲ့သူကလက်တွဲခေါ်ချင်တဲ့သဘောဒါတစ်ချက်ပေါ့နောက်တစ်ခုကဒါကြီးလုပ်မဲ့လုပ်ဖြစ်မဲ့ဆိုလို့ရှိရင်တော့အစင်းသောနေရာတွေမှာမျိုးစုံသောလုပ်ငန်းတွေနဲ့လုပ်ရမှာဆိုတဲ့အခါကျတော့ငွေကြေးကအများကြီးအကျုံးဝင်မယ်အဲ့တော့ဒီမှာဒီကိစ္စတစ်ခုတည်းကိုမပြောဘဲနဲ့ဟာလာကျွန်တော်အတွေ့အကြုံပေါ့
ဟုတ်ကဲ့
နောက်က80လောက်ကနေပြီးတော့88 89ထိအတွေ့အကြုံရပြောမယ်ဆိုလို့ရှိရင်တော့အဲ့တော့ကဒီမဆရာဆိုကဟိုကဘာကအတိမပြည့်တဲ့တရားမလို့ကဘာပါနောက်ပြီးတော့မှဟိုအင်္ဂလန်နိုင်ငံကဟော်လန်နိုင်ငံကဒိန်းမတ်နိုင်ငံကဂျပန်နိုင်ငံကစိုက်ရည်ဒီဘိုင်လက်ထရယ်လုံးနေ
ဟုတ်ကဲ့
နောက်ပြီးတော့ဂရန့်နေတစ်နှစ်တည်းကိုရတာနဲတာမဟုတ်ဘူးကျွန်တော်သိတယ်ဒါပေမဲ့အခုဒီတက်မတော်ဆိုကတက်တဲ့အခြေ68ကစပြီးတော့မှအခုအတိဘာမှမရဘူးဓမြားမရဘူးဓမြားမရတဲ့ကြောင့်မလို့တိုင်းပြည်ဘယ်လောက်နဲ့နာတယ်အဲ့ဒါစဉ်းစားတိုင်းစဉ်းစားတိုင်းမှာတနှုံနှုံဖြစ်မိတယ်အဲ့တော့ဒီလိုနင့်လာတဲ့အတွက်ကြောင့်မလို့ဘူးဒီခုနပြောသလိုပေါ့ဧရာဝတီမကဘူးတခြားကန္တာတွေပေါ့စိုက်ပျိုးရေးကန္တာဆက်မှုလက်မှုကန္တာအစရှိနေအဲ့ကန္တာတွေမှာကျွန်တော်တို့ဘယ်လောက်ထိဆုံးရှုံးသွားတယ်ဘယ်လောက်ထိနင်းနာသွားတယ်ဆိုတာကိုစဉ်းစားကြည့်လို့ချင်းအမှန်တရားကြုံမြင်ဖြစ်เสียရှိတယ်ဒါပေမဲ့အခုကျတော့နိုင်ငံတကာလည်းသူတို့ဘက်မှာအမြင်တစ်ဖြည်းဖြည်းနဲ့ကြောင်းလဲလာတဲ့အခါမှာတော့ခုနလို World Bank တို့ IMF တို့ကအကူအညီရလာစရာရှိတယ်ပေါ့တိုးတော်လည်းဖျက်သားမဲ့အခက်အခဲတွေအများကြီးရှိပါတယ်အဲ့တော့ခုနလိုသူတို့နိုင်ငံရေးအကျဉ်းသားတွေလုံးမဲ့ကိစ္စတွေနောက်တစ်ခုကကျွန်တော်တို့ NLD ဟိုတရားဝင်အသိမှတ်ပြည့်မဲ့ကိစ္စတွေပြည်လဲသွားမှသာလျှင်နိုင်ငံတကာလည်းပြည်လဲပြီးတော့မှနိုင်ငံတကာအကူအညီပံ့ပိုးမှုတွေအကုန်လုံးရလာမယ်သဘောရှိတာဟု
တ်ကဲ့ဦးဝင်းသိန်းပြောလို့ကျွန်တော်တို့လည်းပြန်ပြီးတော့မှတ်မိပါတယ်သူတို့ကကြည်လာတော့ဒီနိုင်ငံတနိုင်ငံဟာနိုင်ငံရေးတည်ငြိမ်မှုရှိသလား political stability ရှိသလားအဲ့ဒါမျိုးဆိုရင်ဥမာဒီ World Bank တို့ IMF တို့အပြင်ဦးဝင်းထိန်တို့လုပ်ခဲ့တဲ့အချိန်တော့ကျွန်တော်တို့မှတ်မိတာဒီဂျပန်နိုင်ငံဆိုလို့ရှိရင်အမတန်သက်သာတဲ့အတိုးနှုံးနဲ့ပေါ့နော်သူတို့ရဲ့ OECF Loan Overseas Economic Cooperation Fund ဆိုတဲ့ဟာတနိုင်ငံချင်းကိုဒီနိုင်ငံကိုဒီနှစ်မှာပဲပြီးတယ်ကျန်တဲ့နိုင်ငံတွေမပေးဘူးဆိုတော့ Nano Loan မဟုတ်ဘာမှအပြည့်အကျွန်တော်မှတ်မိတာမှတ်ကြင်တော့မဟုတ်3ကြိမ်လောက်ထိအဲ့လိုဂျပန်အစိုးရရှိရနေပြီးတော့ဒီနှစ်လိုက်ဒီလိုမျိုးလုံးကိုရခဲ့ပြီပါတယ်ဆိုတော့အဲ့ဒါမျိုးတွေကအခုပြန်လာဖို့အတွက်ရှိနေတယ်လို့ဦးဝင်းထိန်ယူဆပါလားခင်ဗျာခုနကဒီနိုင်ငံရေးအကြောင်းအခံနေနဲ့ဆက်နွယ်ပြီးတော့
ကျွန်တော်အထင်ပြောရမယ်ဆိုလို့ရှိရင်တော့နိုင်ငံရေးအကျဉ်းသားတွေသို့မဟုတ်လည်းယုံကြည်မှုရောက်အကျဉ်းရောက်နေတဲ့ပုံစံတွေလွတ်မြောက်ရေးဖြစ်မယ်ဆိုရင်နောက်တစ်ခါကျွန်တော် NLD ကိုလည်းတရားဝင်အသိမှတ်ပြုပြီးတော့မှ legalize လုပ်ပေးမယ်ဆိုလို့ရှိရင်တော့ပြည်ထောင်စုအများကြီးရှိတယ်အပြည်လေအများကြီးဆိုတော့တို့ကလည်းဒီလိုပင်လေဦးတမောကြီးလိုပေါ့ဗျာချက်ချင်းတော့လှည့်လို့တော့မရဘူးပေါ့ကြောက်ရင်တို့ကဒရိုက်ရှင်တစ်ပြေးပြေးနဲ့လှည့်ယူရမှာဆိုတော့ကျွန်တော်ထင်တယ်အဲကုနာပြောတဲ့အခက်အခဲတွေကျော်လွန်သွားတဲ့အောင်တော့မှတနည်းနည်းတော့စောင့်ကြည့်ပြီးတော့မှတို့အရေးဆောင်ပေးမယ်လို့ကျွန်တော်ထင်တယ်ခင်ဗျဟုတ
်ကဲ
့ဒီကမ္ဘာပေါင်းတို့ IMF တို့ကတကန်တာလေဒါပေမဲ့နိုင်ငံဟိုဆောင်ရွက်တဲ့ကိစ္စတွေရှိမှဒက်မတ်ဆိုရင်တနီတာလုံးရှိတယ်အင်္ဂလန်နိုင်ငံဆိုလို့ရှိရင်ဒီဗမာနိုင်ငံနဲ့ဆက်သက်ရှိတဲ့ကြောင့်တို့ကနှစ်စဉ်နှစ်စဉ်ဗမာပြည်တို့ကသတ်မှတ်ထားတာလေအကူအညီရှိတယ် grant ရှိတယ် shop loan ရှိတယ် commercial loan ရှိတယ်၃မျိုးဟာလားဂျပန်လည်းရှိတယ်နောက်ဂျာမနီပြင်သစ်အကုန်များကျွန်တော်မှတ်မိလို့ဆိုလို့ရှိရင
်
သူကန္နာလည်းကိုတော်တော်ကိုဘူဝေးစာဖြစ်ခဲ့တာပေါ့အဲ88ဖြစ်ပြီးတော့မှအဲ့ဒီကိစ္စတွေအကုန်လုံးကရပ်တန့်သွားတာ
ဟုတ်ကဲ့ကျွန်တော် OPEC ကတော့ချင်းငွေရခဲ့ဘူးတာကျွန်တော်မှတ်မိခဲ့ပါတယ်နောက်ခုန KFW loan တို့ဘာလို့ပါ
ဟုတ်တယ်
ဦးဝင်းတဲ့ဘလို conclusion ဆွဲချင်ပါလေတရားဝင်မြေကျောင်းထိန်းသိမ်းကိစ္စကို NLD နဲ့ပူးပေါင်းဆောင်ရွက်ခြင်းတဲ့ကိစ္စဟာဘလောက်အလားအလာပေါ့နော်ဒီဘက်ကတော့ကန့်လန့်လိုက်ပြီ NLD ဘက်ကဘလောက်များပြင်ဆင်ပြီးတော့အစိုးရနဲ့ပူးပေါင်းဆောင်ရွက်နိုင်မယ့်အနေအထားရှိပါလေခင်ဗျာနောက်ဆုံး conclusion နဲ့သိကြပ
ါသမ္မတဦးသိန်းစိန်နဲ့ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံပွဲကနေဖြစ်ပေါ်လာတဲ့ရလဒ်တွေကိုရလဒ်ဆိုတော့တရားဝင်နဲ့ပတ်သက်လို့လုပ်မယ်ဆိုတဲ့ဥစ္စာဒါကျွန်တော်တို့အတွက်ကတော့ခေါင်းစဉ်အသစ်ပေါ့အဲ့ဒီခေါင်းစဉ်အသစ်ဆိုတော့တရားဝင်နဲ့ပတ်သက်ပြီးကြွားကျင်တဲ့ပုံကိုယ်တွေနှိစက်တဲ့ပုံကိုယ်တွေတော့တဖြည်းနဲ့တိခောက်ကြည့်မယ်နောက်တစ်ခုကလည်းဒေါက်တာဆန်းစီကလည်းသူကသူကောင်းတဲ့မှာအစီအစဉ်တွေရှိပါလိမ့်မယ်သူလုပ်တဲ့အစီအစဉ်တွေမူတည်မှကျွန်တော်တို့ကလည်းလိုက်ပြီးတော့မှအောင်မြင်အောင်ကြိုးစားပြီးလုပ်ပြရမှာပေါ့သူ့ဆင်းတဲ့သူပေါ့ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးဝင်းနေခင်ဗျာမြို့သားဒီမိုကရေစီဖွဲ့ချုပ်ဘိုးကော်မတီဝင်ဒေါက်တာဆန်းစုကြည်ရဲ့နိုင်ငံသားရေးရလက်ထောက်လည်းဖြစ်တဲ့နှစ်ရှည်နိုင်ငံရေးအကျဉ်းသားဟောင်း ဘူကြီးဟောင်းဦးဝင်းထိန်ကိုဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာ။ဦးဝင်းထိန်ဟာ1989ကနေ1995အထိ6နှစ်တကြိမ်1996ကနေ2010အထိ14နှစ်တကြိမ်စုစုပေါင်းထောင်ဒဏ်20ကြာခံခဲ့ရတဲ့နိုင်ငံအကျဉ်းသားဟောင်းဖြစ်ပါတယ်။ဦးဝင်းထိန်ဟာ1963မှာစစ်တပ်ကိုဗိုလ်တင်တန်းအပတ်စဉ်9ကနေကျောင်းဆင်းခဲ့ပြီးအကောင်းဆုံးဗိုလ်လောင်းအောင်စစ်တီစုနဲ့စာပေထူးကျွန်စုရွှေတစိတ်တွေကိုရရှိခဲ့ပြီးတော့တမတော်ကြီးမှာနောက်ဆုံးအမှတ်89ချင်းမြန်တက်မှလက်အောက်ခံခမရ106မှာတက်ခွဲမှုတာဝန်ထမ်းဆောင်နေစဉ်မှာဘူကြီးအောင်ကျော်မြင့်ရဲ့နိုင်ငံတော်လှုပ်ရှားမှုမှာတရင်ထင်ချံမှုနဲ့တက်မတော်ကနေအငိမ့်စားပြင်းခံခဲ့ရပါတယ်။ဦးဝင်းထိန်က1988ရှစ်လေးလုံးအရေးတော်ပုံကာလအထိနိုင်ငံခြားကုမ္ပဏီတွေရဲ့မြန်မာနိုင်ငံဌာနကိုယ်စားလှယ်လုပ်ငန်းတွေကိုဆောင်ရွက်ခဲ့ပြီးဖြစ်ပါတယ်။ဒီတရင်ဘတ်တမှုတတပြောစကားအစီအစဉ်ကိုဒီမှာပဲရန်နာခွင့်ပြုပါခင်ဗျာ။ကျွန်တော်ရော်နီမြင့်ပါ။